ဗီယက်နမ်မူညချုပ်ငွေရန်တန်တောင်းဟာမြန်မာနိုင်ငံကို၃ရက်ကြာခီးလာရောက်နေပြီးတောက်ကြနေကနေပြည်တော်မှာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေဝင်းကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစင်နဲ့တခြားအဆင့်မြင့်ခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။အခုလာရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းဗီယက်နမ်မြန်မာကုန်သွယ်ရေးယင်းဤမြုပ်နိုင်ရေးနဲ့ခီးသွားလာရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့ဗီယက်နမ်အစိုးရသတင်းမှာဖော်ပြထားပါတယ်။နိုင်ငံနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တဲ့အထက်မှာယင်းဤမြုပ်နိုင်မှုမြင့်တင်ရေးစိုက်ပျိုးရေးရေလုပ်ငန်းဘဏ်လုပ်ငန်းနဲ့တခြားစီးပွားရေးလုပ်ငန်းဆိုင်ရာတွေပါဝင်ကြောင်းလည်းဖော်ပြထားပါတယ်။ဘဏ်လုပ်ငန်းဆိုင်ရာထဲမှာဗီယက်နမ်ဘဏ်တွေမြန်မာနိုင်ငံတွင်ယင်းဤမြုပ်နိုင်ခွင့်လိုင်စင်ချပေးဖို့နဲ့မြန်မာနိုင်ငံတွင်မှာဖွင့်ခွင့်ပေးဖို့အတွက်တောင်းဆိုထားပြီးဗီယက်နမ်မြန်မာဒဏ်ရိုက်လေကြောင်းလိုင်းပြည့်စွဲဖို့ပါပါဝင်ပါတယ်။ဗီယက်နမ်နဲ့မြန်မာနှစ်နိုင်ငံဟာမကြာခင်နှစ်တွေအတွင်းဆက်ဆံရေးတိုးမြှင့်မှုတွေလှုပ်ဆောင်လာပြီးနှစ်နိုင်ငံစီးရဲနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးမှုတွေပါရှိလာခဲ့ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးဟာလည်း2008ခုနှစ်ထဲမှာအမေရိကန်ဒေါ်လာ108သန်းအထိရောက်လာတာကိုတွေ့ရပါတယ်။ဗီယက်နမ်နိုင်ငံဟာရှေ့သတင်းပတ်ထဲမှာအာဆီယံထိပ်သီးအစည်းအဝေးကိုလက်ခံကျင်းပမှာဖြစ်ပြီးအခုအစည်းအဝေးမတိုင်ခင်ရက်ပိုင်းတွင်မှဝန်ကြီးချုပ်ကမြန်မာနိုင်ငံခီးကိုတွေ့ရောက်ခဲ့တာပါ။အာဆီယံခေါင်းဆောင်တွေဟာမြန်မာစစ်ဆေးရေးမကြာသေးခင်ကထုတ်ပြန်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာဥပဒေပါကန့်တတ်မှုတွေနဲ့ဒီနှစ်ထဲမှာကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိတယ်လို့မျှော်လင့်ရပါတယ်။ဒီဥပဒေတွေကနေအချင်းကျနေတဲ့ဒေါင်ဆန်းစုကြည်အပါအဝင်နိုင်ငံရေးလှုပ်ဆောင်သူတွေပါဝင်ခွင့်မရှိဘဲတရားမျှတမှုမရှိတဲ့အတွက်ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကမှတ်ပုံမတင်ဘူးလို့ကြေညာခဲ့ပါတယ်။